ထိုင်းနိုင်ငံကိုအရသာအုပ်ချုပ်ရေးပြန်လည်ကျင့်သုံးနိုင်ရေးအထွေထွေရွေးကောက်ပွဲကျင်းပမယ်ကိစ္စကိုထပ်ပြီးနှောင့်ယှက်လိုက်တဲ့အတွက်ထိုင်းစစ်အစိုးရဟာဝေဖန်မှုတွေကြီးထွားလာနေပါတယ်။အမျိုးသားညီညွတ်ရေးနဲ့ဥပဒေစိုးမိုးရေးကောင်စီဖြစ်တဲ့ထိုင်းစစ်အစိုးရက2014ခုနှစ်မေလကတည်းကနိုင်ငံအာဏာကိုရယူခဲ့တာဖြစ်ပြီးရွေးကောက်ပွဲတွေကျင်းပရေးနိုင်ငံရေးလမ်းပြန်ရေးပုံကိုချမှတ်ခဲ့တာမှာပထမဆုံးရွေးကောက်ပွဲကို2016မှာကျင်းပဖို့တတ်မှတ်ခဲ့တာပါစစ်တပ်ကခန့်အပ်တဲ့တန်းကျူပြည်ပြုလွှတ်တော်ကရွေးကောက်ပွဲကို2019ခုနှစ်ဖေဖော်ဝါရီလကိုနောက်ဆုတ်လိုက်ပါတယ်ဒီမတိုင်ခင်တုန်းကတော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဖရွတ်ချန်ဦးချာကနိုဝင်ဘာလထဲမှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုခဲ့သေးတာပါရွေးကောက်ပွဲပြီးစစ်ဆိုးရစင်ပေးရေးတာဝန်ခံတဲ့ဂရုမျိုးကိုလည်းဗိုလ်ချုပ်ကြီးဖရွတ်ကမီဒီယာတွေမှာရှောင်ရှားဖြေကြားခဲ့ပါတယ်ဥပဒေကျူးရေးအခက်အခဲကြောင့်နှောင့်နှေးရတာလို့အစိုးရတာဝန်ရှိသူတွေကတော့ပြောပါတယ်ရွေးကောက်ခံဝန်ကြီးချုပ်ရင်းလာရှင်နဝတ်အစိုးရကိုစန့်ကျင်ဆန္ဒပြမှုတွေလမ်းမဲ့ချေပေါ်ပေါက်ခဲ့ပြီးနောက်ပိုင်း2014ခုနှစ်မေလမှာထိုင်းစစ်တပ်ကအာဏာရယူခဲ့တာဖြစ်ပါတယ်အဂတိလိုက်စားမှုတွေနဲ့ထိုင်းစစ်အစိုးရအပေါ်ဝေဖန်မှုတွေတိုးလာနေတဲ့တစ်ချိန်ညမှာပဲလူလက်တန်းစားလူလူချမ်းမှာတော့ယာရုခဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းတဆင်ကိုလိုလားတဲ့အစိုးရတရပြန်ဖြစ်လာပြီးကမောက်ကမအခြေအနေတွေပြန်ဖြစ်လာမဲ့အပေါ်မှာစိုးရိမ်နေကြပါတယ်။လူကြိုက်နည်းလာနေတဲ့စစ်တပ်အနေနဲ့တော့အစိုးရဆန့်ကျင်မှုတွေနဲ့ဝေဖန်မှုတွေအပေါ်ဖိနှိပ်မှုတွေတိုးလှုပ်လာတယ်လို့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ထိုင်းနိုင်ငံမှာလူငါးဦးထပ်ပိုးပြီးတော့မစုစည်းရလို့တားမြစ်ထားတာဖြစ်ပါတယ်ရှင်။